က်ရွေးကောက်ပွဲတွေနဲ့နှိုင်းယှဉ်ရင်ဧပြီလ၃ရက်နေ့ကကျင်းပခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးတဲ့မဲဆန္ဒရှင်ဦးရေတိတိတသားနေလုံနာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိတယ်လို့ပြည်ရင်းရွေးကောက်ပွဲလေ့လာဆောင်ကြည့်အဖွဲ့တွေကထောက်ပြကြပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးသူဦးရေဟာမဲဆန္ဒရှင်စုစုပေါင်းရဲ့သုံးပုံသဘုံသာရှိခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မမြင်မြင်ခိုင်ကတင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးကလွတ်တော်ကိုယ်စားလှယ်လစ်လက်နေတဲ့မဲဆန္ဒနဲ့19နေရာအတွက်ကျင်းပခဲ့တဲ့ဧပြီလ1ရက်နေ့ကြားပြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတယ်လို့ဆိုပေမဲ့မဲလာပေးတဲ့မဲဆန္ဒရှင်ဦးရေနေလွန်နာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံကြီးပါတီတွေနဲ့အရက်ဖက်ဖွဲ့စည်းတွေမှတာဝန်ရှိတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့ဌာနရှိဆောင်မြန်မာအဖွဲ့ကဦးချမ်းငိမ့်အောင်ကပြောပါတယ်
ဒီကဝယ်သဒီမိုကရေစီတကားပေါက်ပဲဟင်ကကျွန်တော်တို့မြင်နေအော်နေကြတယ်ဆိုတာအဲ့မှာဒီဒီမိုကရေစီတကားပေါက်ခံမှာဖို့တဲ့တော့ဒီရေကောက်ပဲကော်မရှင်ကဒီပွင့်လင်းမြင်တာမယ်ပေါ့နော်ပြီးတော့သူကလည်းဒီစီမံခန့်ခွဲမှုတွေကောင်းမှာပေါ့အဲ့ဒါနံပါတ်1ကသူကနံပါတ်1တောင်းမရှိလို့ပို့ခုပေါ့နော်အဲ့နံပါတ်2ကတော့နိုင်ငံရေးပါတီပေါ့အစီအမဲနိုင်ငံရေးပါတီပေါ့နိုင်ငံရေးပါတီတွေနဲ့ကအများကြီးကျွန်တော်ပြောပါလေရှင်ပြန်တဲ့ကာလဒီရေကောက်ပဲကာလနော်အကျိုးကာလတွေမှာတော့သူတို့အရှင်ပြိုင်တာတွေကိစ္စမရှိဘူးမရေကောက်ပဲပြီးတဲ့နောက်ပိုင်းမှာတော့မဲဒီကိုယ့်ရဲ့ဟိုမဲဆန္ဒနဲ့ဒီကိုဒီပါတီရဲ့နေ area မှာဖြစ်ပေါ့နော်ဒီပြည်သူလူထုကိုမဲအပြစ်ပေးအားကြီးတော့လုပ်ပေးခြင်းလေဆိုကျွန်တော်ကအမြင်ပြောပေါ့နော်ဟိုငါပါတီဝယ်မဲထည့်ဖို့ပဲမဲဆွဲတာအစားရင်ပေါ့နော်ဒါကျွန်တော်တို့ကတောင်းဆိုတယ်နောက်တစ်ချက်ကကျွန်တော်ဒီရက်ဖက်ဖွဲ့စည်းတွေပေါ့နံပါတ်1ကတော့ကော်မရှင်နံပါတ်2ကတော့နိုင်ငံပါတီနံပါတ်3ကရက်ဖက်ဖွဲ့စည်းပေါ့
2019ကြားပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်လစ်လက်မဲဆန္ဒနေတွေအတွက်မဲလာပေးမှု30ရာခိုင်နှုန်းကျော်ရှိပြီးပြည်내လွှတ်တော်တွေကလစ်လက်မဲဆန္ဒနေတွေအတွက်မဲပေးမှုရာခိုင်နှုန်းကတော့50ရာခိုင်နှုန်းနီးပါးရှိတာပါဒီကြားပြတ်ရွေးကောက်ပွဲမှာမဲလာပေးသူတွေထဲလူငယ်တွေအင်မတန်နေတာတွေ့ရပြီးအမျိုးသမီးမဲဆန္ဒရှင်တွေများတာထူးထူးခြားခြားတွေ့ရတယ်လို့ဦးချမ်းနေအောင်ကဆိုပါတယ
်ဒီကောက်မဲပေးလာပေးတဲ့ဟာမှာထူးထူးခြားခြားကအမျိုးသမီးတွေအများကြီးနေကျွန်တော်တို့လည်းစောင့်ကြည့်တဲ့အချိန်မှာတော့ဘောနော်ဟို10ယောက်လာရင်အမျိုးသမီးက9ယောက်လောက်ရှိနေအမျိုးသား3ယောက်လောက်ပဲတွေ့ရပါဘောနော်ပြီးတော့ကျွန်တော်တို့လည်းပဲပေါ့လူလက်ပိုင်းပေါ့35ကနေတဲ့ဒီ45 50ဒီပေါ့နော်35ထပ်ပေါ့ဟုတ်ကဲ့အဲ့လူလက်ပိုင်းလူငယ်တွေလည်းကျွန်တော်တိတ်မတွေ့ရဘူးပေါ့ကျွန်တော်ချောင်းတုံတို့ဂျန်နဲ့ဒီမိုင်းကျူးတို့ဂျေးတီတို့အန်တို့မှာကျွန်တော်တို့တွေ့ရမျိုးမျှော်လင့်ခဲ့တယ်မူရောင်လည်းကျွန်တော်တွေ့ရမျိုးကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်ကဲကော်ပူကလည်းတွေ့ရနိုင်တယ်လို့ကျွန်တော်မျှော်လင့်ခဲ့ရပေါ့တကယ်နေရာကြီးတွေပေါ့ဗျာအဲ့တော့အဲ့လိုလူငယ်တွေကအလူငယ်မတွေ့ရဘူးအမျိုးသမီးတွေအမျိုးသမီးကြီးတွေသူတို့လာတယ်အဲ့အလိုတွေ့ရတယ်ပေါ့နော
်ပြည်တွင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ဂျားပြက်ရွေးကောက်ပွဲတွေကျင်းပတယ်တနင်္ဂနွေလုံးကမြို့နယ်22မြို့နယ်ကမဲယုံတွေမှာလေးလာစောင့်ကြည့်မှုတွေအများပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဆိုင်ရင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေနည်းတယ်လို့လည်းဆိုကြပါတယ်ဧပြီလ1ရက်နေ့2019ကြားပြတ်ရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီမံဆောင်ရွက်မှုတိုးတက်လာတာတွေ့ရသလိုအားနည်းချက်တချို့လည်းရှိနေသေးတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေဝင်းကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲတီတီရဲ့လုပ်ငန်းဆိုင်ရာစီမံခန့်ခွဲတွေကလက်ရှိဓာတ်ရိုက်ကောင်မှာတိုးတက်လာတယ်လို့ပြောလိုက်ပြောနိုင်တယ်ပေါ့နော်။2015လက်ထက်ပဲပြည်ထောင်စုအစ်စ်ရွေးကောက်ပွဲကော်မရှင်နဲ့ဒေသဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲတွေကဒီလုပ်ငန်းဆောင်မှုကတည်ငြိမ်မဖြစ်ဘူးပေါ့နော်။ထိတ်ဆုံးအောင်နေတာကိုအဓိကတွေးရတယ
်ပြီးဆုံးသွားတဲ့ကြားပြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ဦးကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလ96လောင်းစုစုပေါင်း94ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ရှိုးပါတီက9နေရာရှမ်းပိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီတရားပြည်နယ်က1နေရာအသီးသီးအနိုင်ရရှိခဲ့တာလည်းဖြစ်ပါလိမ့်ရှင်